ပင်္ဂလာပင်လယ်အော်မှာဖြစ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်အရှင်ကြောင့်ရခိုင်ပြည်နယ်မှာမိုးဆက်သက်ရွာပြီးတော့လေပြင်းတိုက်နေပါတယ်။ပြည်ခရက်နလကျော်မိုးခါဆိုက်ကလုန်းမုန်တိုင်းတန်းခံခဲ့ရကပြန်လည်နလန်ထူဖို့ကြိုးစားနေချိန်မှာပဲလေပြင်းမုန်တိုင်းနဲ့ထပ်ကြုံရပြီးမြို့နယ်တချို့မှာရေပေးအန္တရာယ်ဆိုနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့တဲ့ကိုညောင်ဝင်းအော
င်းပြည်နယ်မှာဘင်္ဂလားပင်လယ်အော်တွင်ဖြစ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်အရှိန်ကြောင့်မိုးအဆက်မပြတ်ရွာနေပြီးလေပြင်းတွေတိုက်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးကမုန်တိုင်းကြောင့်နေအိမ်တွေပျက်စီးခဲ့ရတဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကာအောက်ပြန်မရောက်နိုင်သေးခင်မှာပဲအခုတစ်ချိန်မိုးကြီးလေပြင်းတံခတ်ခံရလို့အခက်ကြုံနေရတယ်လို့တိုင်းသားမျိုးနွယ်စုအထောက်အကူပြုကူညီကယ်ဆယ်ရေးလုပ်နေသူတဦးဖြစ်တဲ့ဦးရွှေဖော်စင်ကပြောပါတယ်
ကျွန်တော်တို့ဒီမကြခင်မှာပဲတိုက်ခဲသွားတဲ့ဒီမုန်ခါကြောင်းလူတော်တော်များများကြည်ရတဲ့လုံလုံမှာပေါ့နော်ဒီဒုက္ခဒီစခန်းတစ်ခုတည်းတော့မဟုတ်ဘူးဟိုကျန်တဲ့ဒီလူမျိုးအချင်းအများစုကလေးဒီအမောကအုပ်ကိုလုံလုံရှုံရှုံနဲ့ရောက်ကြတာမဟုတ်ဘူးလောလောဆယ်ရာကြီးတစ်ဖက်ကတာလဘက်ရှာလေးကြီးနဲ့ဒီအမောပုံပြီးတော့နေထိုင်ရတဲ့အချိန်မှာအခုလိုလေကျင်းမုန်တိုင်းတွေဟိုလျှောက်တင်ခွင်ဝင်ပြီးတိုက်ခဲသွားတဲ့အတွက်ပုံပြီးတော့ဒုက္ခရောက်ကြတယ်တချို့ကအမိုးတွေရှိပြီးသားအမိုးတွေပြန်လန်ကုန်တယ်။နောက်ထပ်ပြန်လုပ်ဖို့ဆိုတာလေးလောလောဆယ်အခက်အခဲတွေရှိနေကြတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီတစ်ဖက်မှာလေးဒီမိုးရတီကာလမှာဒီတုတ်ကွေးယောဂတွေတော်တော်များများဟိုဖြစ်နေကြတာပေါ့နော်။အဲ့ဒီတော့ကျွန်တော်တို့ဒီဒေသခံပြည်သူလူထုအနေနဲ့ကျန်းမာရေးဆောင်ရှောက်မှုဟိုအခက်အခဲရှိနေတာကတကြောင်တာဝန်တွေရဲ့အခက်အခဲဟိုရှိနေတာတကြောင်နောက်ပြီးတော့တဘဝပင်အန်ဒီအကြောင်းဟိုဒုက္ခရောက်နေတာတကြောင်ပြည်သူလူထုမှာတော့ဒီဟိုတမန်ထက်ပို့ပြီးတော့ဟိုဒုက္ခရောက်နေကြတယ်ဆိုတဲ့အနေထားကိုတော့ရောက်နေကြတယ်ဆရာ
အခုလိုမိုးကြီးလေပြင်းတိုက်ခတ်တာကြောင့်ယာယီတဲတွေနဲ့နေကြရတဲ့စေဘေးဒုက္ခတွေစခန်းတော်တော်များများဒုက္ခရောက်ကြရပါတယ်ပုံနှကျိုးမျိုးနဲ့ကရိုးတရုတ်စေဘေးဒုက္ခတွေစခန်းမှာလေပြင်းတံကြောင့်နေအိမ်တချို့ပျက်စီးခဲ့ရတယ်လို့စေဘေးဒုက္ခတွေဦးကျော်တန်းကပြောပါတယ
်ယာယီတဲနဲ့ပဲလုံနေတာအခုထပ်ပြီးတော့မုန်းနဲ့တိုက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မှာတကယ်ခက်ခဲရှိတယ်ကျွန်တော်တို့ချိုးရင်နေရတယ်ဒါကိစ္စတခုလို့ဆိုရင်နေရတယ်မိုးလေတိုက်မှာဆိုရင်နေရတယ်အခုလေပြန်တိုက်နေတဲ့အချိန်မှာလေကျွန်တော်တို့မှာအမှုတွေကွာပါတယ်နောက်ပြီးတော့အိမ်မှာမလုံပေးနဲ့အမှုတွေတခါကကွာပြီးတော့လေပြန်တိုက်ပြီးတော့ရေတွေဝင်လာတယ်မိုးပဲပြီးတော့ရေဝင်လာတာရှိတယ်တချို့တချို့အိမ်မှာလေအကာတွေပြုတ်ကျတာရှိတယ
်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအရှိန်အားကောင်းလာတာကြောင့်ရခိုင်တောင်ပိုင်းကတန်တွင်းနဲ့တောင်ကုတ်မြို့နယ်တွေမှာမိုးအဆက်မပြတ်ရွာသွန်းနေပြီးဒီရေတွေစတက်နေသလိုရေဘေးအန္တရာယ်စိုးရိမ်နေရတယ်လို့တန်တွဲဒေသခံအမျိုးသမီးတဦးကလည်းပြောပါတယ
်ဒီနေ့ကကြတော့လုံးဝမိုးကမနှောင်းဘူးလေတနေ့လုံးရွာနေတာရေကတော့ဒီမြို့ပေါ်မှာဒီအနှိမ်ပိုင်းတွေမှာကတော့ရေနဲ့နဲ့တက်နေတယ်လို့တော့ပြောတဲ့ဟိုသတင်းရတာပေါ့ဟုတ်ဟုတ်ဟုတ်တန်တွဲကတော့ရေကြီးနဲ့ရေကြီးမှာတော့စိုးရိမ်ရပါတယ်ဘာဖြစ်လို့ဆိုတန်တွဲကကြတော့ဟိုလေတိုက်တာတော့ပါလို့じゃတိတ်တော့မရှိဘူးလေဒါပေမဲ့ရေရလဲအရင်နှစ်တည်းကအစင်လာရှိခဲ့တာပေါ့သူကရေတားကြီးရဲ့ကြီးတယ်လေဟိုတနည်းကဆိုလဲရေတားကြီးသွားတာပေါ့အဲ့လိုမျိုးရေဆိုတော့စိုးရင်ရတာရှိပါတယ်တခြားကြီးသွားတာတွေနောက်ကုန်းဈေးဆိုင်တွေမှာကြီးသွားတာတွေနောက်ပြီးတော့ဒီလယ်သမားတွေမှာလဲဒါကြီးဆုံးဆုံးမှုတွေညားလို့လေဟုတ်ကဲ့ဟောအဲ့လိုမျိုးစိုးရင်မှုလည်းရှိပါတယ်ဟုတ
်မိုးလေဝသနဲ့ဇလဗီရာညွှန်ကြားရေးဦးစီးဌာနရဲ့ဩဂုတ်လ၁ရက်နေ့ညနေ၃နာရီထုတ်ပြန်ချက်မှာတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ကိုရောက်ရှိနေပြီးမြန်မာနိုင်ငံမောင်းတော့မြို့ရဲ့အနောက်ဘက်တောင်ဘက်ရေမိုင်105မိုင်အကွာစစ်တွေမြို့ရဲ့အနောက်မြောက်ဘက်ရေမိုင်150မိုင်ခန့်နဲ့ကြောက်ဖြူမြို့ရဲ့အနောက်မြောက်ဘက်ရေမိုင်205မိုင်ခန့်မှာပင်လယ်ပြင်ကိုဗဟုပြုတ်နေတယ်လို့ဖော်ပြထားပါတယ်ဒီမုန်တိုင်းကြောင့်မြို့ဝကျွန်းပေါ်နဲ့ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းတွေကြောက်ပြီးလိုင်းအလွန်ကြီးနိုင်တယ်လို့မိုးစလဌာနကသတိပေးထားပါတယ်ခင်ဗျာ